မြန်မာတရုတ်နယ်စပ်ကုန်တွေဟာတရုတ်အစိုးရကဒီရက်ပိုင်းတိုးမြင့်ချမှတ်လိုက်တဲ့ကိုဗစ်ထိန်းချုပ်ရေးညွှန်ကြားချက်တွေကြောင့်ရပ်ဆိုင်သွားတယ်လို့ထိုင်းနဲ့အိန္ဒိယကုန်တွေဘက်မှလည်းနှစ်ဖက်အကန့်အသတ်တွေကပိုများလာတာမို့မြန်မာနယ်စပ်ကုန်တွေကအဖက်ဖက်ကကျဆင်းလာနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်စုံကတော့ကိုရနိုင်ကပြောပြပေးမှာပါ။
တရုတ်မှာနေဆက်ကုန်တွေမှာမြန်မာအတွက်အဓိကဝင်ငွေရနေတဲ့မူဆယ်၁၅မိုင်နဲ့ဂွန်လုံဟိုပန်ချင်းရွှေဟော်နေဆက်ကုန်တွေဟာဧပြီလ၂၂ရက်နေ့ကလုံးဝရပ်တန့်သွားခဲ့တာပါကိုဗစ်အတည်ပြုလူနာတွေပြန်ရှိလာတဲ့တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရရဲ့ကိုဗစ်ထိန်းချုပ်ရေးတိုးမြင့်ကန့်သတ်ချက်တွေကြောင့်မူဆယ်ကထွက်မဲ့မြန်မာကုန်ကားတစ်စီးကိုကိုဗစ်စစ်ဆေးကရန်ငွေ2100မြန်မာကျပ်ငွေနဲ့၄သိန်းခွဲပေးရမှာဖြစ်လို့ကုန်တွေတွေကမသွားကြတော့ပါဘူးအလားတူပဲမြန်မာတရုတ်ကုမ္ပဏီမှာနောက်ထပ်အဓိကကျတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကချင်းရွှေရော်နယ်စပ်ဂိတ်ကိုလည်းတရုတ်ဘက်ကတလားတိတိပိတ်လိုက်ပါတယ်။ဒါကြောင့်ချင်းရွှေရော်ကနေတရုတ်ဘက်ကိုနေတိုင်းပို့နေတဲ့နှမ်းညီပဲတွဲဒီစိမ်းသကွဲကြံဒါတွေအလုံးမပို့နိုင်တော့သလိုတရုတ်ဘက်ကနေတိုင်းယာချီဝင်နေတဲ့ခုံကားတွေလည်းမရှိတော့ပါဘူး။တရုတ်ဘက်ကအကန့်အသတ်တွေထပ်တိုးလာတာဟာမဖြစ်တဲ့ကြောင်းကွန်လုံဟိုပန်ချင်းရွှေရော်နယ်စပ်ကုံတွယ်ရေးတာဝန်ရှိသူတဦးဖြစ်တဲ့ဒေါ်ကျူကျူက VOA ကိုပြောပါတယ်။
ဒီလိုကမဖြစ်သင့်ဘူးထင်တာပဲဒီဘောအရင်အရင်လွန်ခဲ့တဲ့တစ်နှစ်နီးပါးမှာပဲသူကုန်တယ်မှုကုန်တယ်တဲ့အချိန်မှာလေကိုရင်းကဇာတ်လိုက်သွားတာမှမဟုတ်တာအဲ့ဒီကြားဆရာလေးကိုအဲ့ဒီချိန်ကြီးမှာဟိုဘက်ဒီဘက်ကိုပြမကူအောင်ဆိုပြီးတော့မှအဲ့လိုပဲသွားလာနေတာတော့တစ်နှစ်တော့ရှိပြီဆိုတဲ့ကိစ္စအခုကျမှထားပြီးတော့မှဟိုတယောက်နဲ့ယောက်တွေ့ပါတယ်ဆိုရင်ပိတ်တာရတော့တဘာဝတော့စိတ်မကျဘူးလို့ပဲပေါ့
မူဆယ်ရွှေလီနေဆက်ကိတ်ကကုံတွေရေးဟာလည်းအလားတူကိုဗစ်စီကံသတ်မှတ်ချက်တွေကြောင့်နိုင်ငံကုန်ကြီးစီးဆင်းမှုဟာလုံးဝရပ်တန့်သလောက်ဖြစ်နေပါတယ်။ခုလိုတရုတ်နိုင်ငံနဲ့နေဆက်ကုံတွေရေးသာမကထိုင်းနိုင်ငံနဲ့နေဆက်ကုံတွေရေးဘိုင်းမှာလည်းစီကံတင်းကျပ်မှုတွေရှိနေပါတယ်။ထိုင်းစားသောကုံ၅မျိုးဖြစ်တဲ့ချိုးရီ၊ကော်ဖီ၊လဖက်ရီ၊နိုဇီ၊နိုစိန်ဓာရီကိုမြောက်ရီနေဆက်ကနေတင်သွင်းတာမေလ၁ရက်နေ့ကစပြီးတော့ယာယီပိတ်သွားမယ်လို့စစ်ကောင်စီရဲ့စီးပွားကူးတန်းဝန်ကြီးဌာနကဒီရက်ပိုင်းတွင်မှာပဲထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ရောဂါဖြစ်ပွားသူ4000ကျော်လာပြီးနိုင်ငံစလုံးမှာကိုဗစ်ကန့်သတ်ချက်တွေရှိနေတာကြောင့်ပုံမှန်အခြေအနေကိုပြန်မရောက်နိုင်သေးတဲ့ကြောင်းဒေသခံတွေကပြောပါတယ်။ရောဂါခံရရဲ့လက်ရှိအုပ်ချုပ်ရေးမှူးဦးတေစာအောင်ကတော့ရောဂါနဲ့သက်ကုန်သွယ်မှုပမာဏကကျမသွားသေးဘူးလို့မျိုးရည်ကိုပြောပါတယ်။ဒီ
လိုရောဂါရဲ့ကုန်သွယ်မှုတက်ပါတယ်ကုန်သွယ်မှုဒီရတဲ့ကိစ္စဆိုရင်ဒီအန်ဆက်ခွင့်ရကနာတက်တယ်ဒီလမ်းမှာလည်းကုန်သွယ်မှုအတက်ကြီးရတယ်ဟာအိတ်ကိုတက်တာလည်းပါတာပေါ့ခင်ဗျာတက်တယ်ကုန်သွယ်မှုတက်တယ်ဟုတ်
အိန္ဒိယမြန်မာနယ်စပ်ကုန်တွေမှာအဓိကကျတဲ့တမူးနဲ့ recorder game တစ်ခုကလည်းကိုဗစ်ရောဂါစဖြစ်ကလေးကပိတ်ထားရတာအခုဆိုရင်တစ်နှစ်လောက်ရှိပါပြီ။အိန္ဒိယမီဇိုရမ်ပြည်နယ်ကိုချင်းပြည်နယ်ဖလန်းခရိုင်ဘက်ကနေအများဆုံးတင်ပို့နေတဲ့ကုန်တွေကလည်းအိန္ဒိယအာသာလက်နက်ကိုင်တွေနဲ့ပေါင်းခိုးရောင်းဝယ်မှုပေါ်မှာမူတည်နေတာပါ။အ
ရင်ကလူစီးပွားရေးစိတ်ကမကောင်းတော့ဘူးအဓိကကွင်းတီးတဲ့အိန္ဒိယဒီအာသန်ဂိုက်တဲ့ကလပ်တပီသူတို့ပေါ်မှာလည်းမူတည်တယ်သူတို့နည်းနည်းချောင်လာပြီးဆိုတော့သွားတယ်ကျက်တယ်ဆိုတော့ဟိုပေါ်အထွတ်နေတယ်စကားတည်းဖမ်းနေခြင်းလည်းရှိတယ်အဲ့လိုဖြစ်ရှိတာပေါ့နော
်ချင်းပြည်နယ်ဖလန်းကရရီကော်ဒါအမတ်တဲ့အုပ်ချုပ်ရေးမှူးချန်လနာပြောတော့တာပါအိန္ဒိယနိုင်ငံမှာတောက်ကြနေကကိုဗစ်ဒီပူလူနာတရက်ထဲ3,300ကျော်နဲ့စာရင်းသစ်တင်ခဲ့ပါတယ်ခုလိုမြန်မာနဲ့အင်ဂျီချင်းနိုင်ငံတွေမှာကိုဗစ်ကရောဂါကူးစက်မှုတွေပြန်လဲတိုးမြင့်နေသလိုပြည်တွင်းမှာလည်းဆက်ရနာတိမ့်ထားတာကြောင့်နေဆက်ကုံတွေရေးပေါ်ရိုက်ခတ်မှုတွေရှိနေတာဖြစ်ပါတယ်။နေဆက်ကုံတွေရေးကိုမြန်မာတိုင်းနိုင်ငံလုံးနေဆက်ကိတ်16ခုကနေလုံနေတာဖြစ်ပြီးတော့အကြီးဆုံးနေဆက်ကုံတွေရေးဖြစ်တဲ့မူဆယ်ကနေပြီးခဲ့တဲ့ဗန်နာနစ်ကအမေရိကန်ဒေါ်လာတန်ပေါင်း3000ကျော်မြန်မာဘက်ကတင်ပို့နိုင်ခဲ့ပါတယ်ခင်ဗျာ။